Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2015ခုနှစ်မတ်လ24ရက်အင်္ဂါနေ့မနေ့ပဲအစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေလိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရပါအခုနောက်ခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံကိုရောက်နေတဲ့အာဖဂန်သမ္မတဟာအမေရိကန်ဆိုးရထိတ်တန့်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စလာမ်စစ်သွေးကြွတွေအတွက်ရမုံငွေရှာပေးပြီးတော့လူသစ်စုဆောင်ပေးနေသူမတင်ငါသူ၅ဦးကိုအင်ဒိုနီးရှားကဖမ်းလိုက်ပါတယ်။2016ခုနှစ်မှာအမေရိကန်သမ္မတရွေးကောက်ပွဲဝင်ရောက်ရှိပြမဲ့အကြောင်းအထက်လွှတ်တော်အမတက်ခရုစ်ကဒီနေ့လာနေမှာတရားဝင်ကြေညာလိုက်ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့အမအင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။သတင်းတွေတင်ဆက်ပြီးမှဆိုရင်တော့အရင်ဆုံးနားဆင်ကြရမယ့်အထက်မှာ
မန်စီမြို့နယ်မှာဖြစ်ပါတယ်ကျွန်တော်တို့တပ်မခါ320ခု
ကချင်လွတ်မြောက်ရေးတပ်မတော် KIA အဖွဲ့ကဒုတိယဗိုလ်မှူးကြီးနော်ဘိုဖြစ်ပါတယ်ကချင်ပြည်နယ်မန်စီဒေသမှာမနေ့ကထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အကြောင်းသတင်းတွေမှာအပြည့်စုံနားဆင်ရပါမယ်ဒါပြင်အာရှလမ်းမဖောက်လို့ရေးစီမံကိန်းကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့ရွာပေါင်း20လောက်မှာလူနေအိမ်တွေလဲရာတွေထိခိုက်မှုရှိတဲ့အပေါ်စိုးရိမ်မှုရှိတဲ့အကြောင်းသတင်းလွှာနောက်တစ်ခါမြန်မာနိုင်ငံကဘာသာရေးအကြမ်းဖက်မှုတွေရဲ့နောက်ကွယ်မှာမြှောက်ပေးသူတွေရှိနေတယ်လို့နိုင်ငံတကာလေးလာရမှုအဖွဲ့တစ်ခုကနေပြီးတော့ပြောဆိုလိုက်တဲ့အကြောင်းဒရင်းလော်တွေကိုနားဆင်ကြရမှာဖြစ်တယ်လို့ကွယ်လွန်သူစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူအတွက်နိုင်ငံတကာခေါင်းဆောင်တွေကဘာတွေပြောကြတယ်လဲဆိုတာလည်းကြားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံကိုရောက်နေတဲ့အာဖဂန်သမ္မတအရှရဖ်ဂန်နီနဲ့အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာရောနှူဟာမရိလန်ပြည်နယ်အတွင်းကသမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မှာအမေရိကန်ထိတ်ထန့်အရာရှိတွေနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။ဆယ်လေးနှစ်ကြာဖြစ်နေတဲ့အာဖဂန်စစ်ပွဲတွေကြောင့်နှစ်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတဲ့ကိစ္စအရင်အာဖဂန်သမ္မတဟာမစ်ကာဇိုင်လက်ထက်ကတရှိခဲ့တဲ့ဆက်ဆံရေးအစ်စ်မပြေမှုတွေပြည်လည်ရေးတို့အတွက်ရည်ရွယ်ပြီးပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာနဲ့ဗန်နိုင်းရေးဝန်ကြီးဂျက်လူးတို့လည်းတက်ရောက်ခဲ့ကြတာပါ။တွေ့ဆုံပွဲအပြီးညနေပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့နိုင်ငံခြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအသစ်တစ်ပံပြန်လည်အစပြုလှုပ်ဆောင်ကြမယ်လို့ပြောပါတယ်။ဆွေးနွေးပွဲအတွင်းအာဖဂန်နိုင်ငံလူညုံရေးအခြေအနေပေါ်သမ္မတဂါနီရဲ့စိုးရိမ်မှုတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။အာဖဂန်အမျိုးသားလူညုံရေးတပ်ဖွဲ့အင်အား2018ခုနှစ်အထိ35,200ရှိနေစေရေးအတွက်ဗန္ဒာရေးအရာဆက်လက်ထောက်ပံ့ပေးနိုင်အောင်သူ့ရဲ့ကာကွယ်ရေးဝန်ကြီးဌာနကစ조사ဆောင်ရွက်သွားမယ်အကြောင်းလဲကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကပြောကြားခဲ့ပါတယ်။ဒီတပ်ဖွဲ့ရဲ့အရေးအတွက်ဟာလက်ရှိရရှိထားတဲ့လုံခြုံရေးအခြေအနေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့လိုအပ်တဲ့အရေးအတွက်ဖြစ်ကြောင်းအာဖဂန်နဲ့အမေရိကန်စစ်တပ်အကြီးအကဲတွေကအကြံပြုထားတယ်လို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်ထံကဒေါ်လာတန်း800အထိအကူအညီရနိုင်ဖို့အာဖဂန်နိုင်ငံဘက်ကလည်းလှုပ်ဆောင်ရမယ်ပြုပြင်ပြောင်းလဲရေးနဲ့တခြားလှုပ်ဆောင်စရာတွေကိုဆက်လက်အကောင့်ထပ်ပေါ်ရမယ်ဆိုတဲ့အချက်လည်းထည့်သွင်းဆွေးနွေးတဲ့အထက်မှာပါပါတယ်။
IS စစ်သွေးကြွတွေကအင်တာနက်ပေါ်မှာ American စစ်မှုထမ်းတရာတို့ရဲ့နာမည်လိပ်စာဓာတ်ပုံတွေကိုတင်ထားပြီး American ပြည်ထောင်စုမှာရှိတဲ့ IS ထောက်ခံနေသူတွေအနေနဲ့ဒီစစ်မှုထမ်းတွေကိုတတ်ဖို့တိုက်တွန်းဖော်ပြချက်ဟာအချက်အလက်ပေါက်ကြားမှုကြောင့်ဖြစ်တယ်ဆိုတဲ့အရေးလက္ခဏာမတွေ့ရဘူးလို့ American အစိုးရအရာရှိတွေကပြောပါတယ်။ American စစ်မှုထမ်းတွေရဲ့ BND ရဲ့ကင်းရှင်းမှုဟာအဓိကဦးစားပေးဖြစ်ပြီးအချက်အလက်တွေကိုအသင့်တော်ဆုံးကာကွယ်သွားဖို့ကိုလည်းအမြဲပဲအမှုထမ်းတွေကိုအားပေးခဲ့တာဖြစ်တယ်လို့ VOE ကပြောပါတယ်။ American စစ်မှုထမ်းတွေနဲ့ပတ်သက်ပြီးတော့အသေးစိတ်လှုပ်ဆောင်ချက်တွေအရာလိုအပ်တဲ့အကြောင်းကြားမှုတွေကိုလည်းလှုပ်ဆောင်ပေးနေတယ်လို့အစိုးရအရာရှိတွေကပြောပါတယ်။ဒါအပြင်စစ်မှုထမ်းတွေရဲ့စစ်မှုထမ်းတွေအပေါ်ချိန်ချောင်းမှုမှန်သမျှအားလုံးကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့အလေးထားစုံစမ်းစစ်ဆေးပြုလုပ်ပေးနေတယ်လို့သူကပြောပါတယ်။အင်တာနက်ပေါ်မှာရှာဖွေခြင်းအပြင် IS တွေဖော်ပြထားတဲ့အချက်လက်တွေကိုတာမန်အပြင်ရှာဖွေကြည့်နိုင်ပါသလားလို့မေးမြန်းရမှာတော့ Facebook နဲ့သတင်းမီဒီယာတွေစသဖြင့်အချက်အလက်ဖော်ပြမှုတွေကိုအားလုံးဆက်ဆက်ကြည့်မယ်ဆိုရင်တော့အကြောင်းအရာတွေကိုစုံစမ်းသိရှိနိုင်မှာဖြစ်တယ်လို့ American အရာရှိကပြန်ပြီးဖြေကြားပါတယ် IS တွေရဲ့ Internet ပေါက်ထွင်းတဲ့အဖွဲလို့အမည်ပေးထားတဲ့အုပ်စုက အီရန်နဲ့ဆီးရီးယားတို့မှာရှိတဲ့ IS တို့အပေါ်အမေရိကန်လေကြောင်းတိုက်ခိုက်မှုတွေမှာပါဝင်တယ်လို့ယူဆရတဲ့အမေရိကန်စစ်မှုထမ်းတွေရဲ့အသေးစိတ်အချက်လက်တွေကိုတနင်္ဂနွေနေ့ကဖော်ပြခဲ့ရမှာအဲ့ဒီအချက်လက်တွေဟာအစိုးရအင်တာနက်လိုင်းတွေနဲ့စီးရင်းစရာတွေကရရှိနိုင်တယ်လို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့လို့စစ်သွေးကြွတွေကဒီအချက်လက်တွေကိုအမေရိကန်အစိုးရအင်တာနက်စာမျက်နှာကိုဖောက်ထွင်းခိုးယူတာမဟုတ်ဘဲတာမန်အများပြည်သူတွေလက်လန်းမိတဲ့ဝက်ဘ်ဆိုက်တွေကနေရရှိခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနအရာရှိကပြောပါတယ်ရှင်။
2016ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်အကြောင်း Texas ပြည်နယ်ကအထက်လွှတ်တော်မှ Ted Cruz ကတင်းနယ်လာလေးမှာတရားဝင်ကြေညာလိုက်ပါတယ်။တင်းနယ်ငွေနေညတကောင်းကျော်အချိန်က Twitter လူမှုကွေကတစဉ်သူ့အနေနဲ့သမ္မတအဖြစ်ဝင်ရောက်အရွေးခံဖို့တင်းနယ်လာလေးမှာတရားဝင်ကြေညာမယ်လို့သတင်းထုတ်ပြန်ပြီး Virginia ပြည်နယ်အတွက်မှာရှိတဲ့ Korean ကျန်းသာကျောင်း Liberty Tech တို့မှာဒေသဆန်တော်ကြီးတင်းနယ်လာလေးမနဲ့ပိုင်းကအဲ့ဒီလိုတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်။တီပါတီလို့ခေါ်တဲ့လက်ရှိအမေရိကန်နိုင်ငံရဲ့လမ်းကြောင်းပေါ်မကျေနပ်သူအစွန်းရောက်နိုင်ငံရဲ့အင်အားစုတွေရဲ့ထောက်ခံအားပေးမှုနဲ့တက်လာသူ Republican Party ဝင် Ted Cruz အနေနဲ့အထက်လွှတ်တော်မှာလွှတ်တော်သက်တမ်းတစ်ခုသာတာဝန်ထမ်းဆောင်ရသေးတာဖြစ်တဲ့အတွက်သမ္မတ Obama လိုရလာတဲ့အခွင့်အရေးကိုအမေရဆုပ်ကိုင်သူတူအဖြစ်နိုင်ရှင်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။သူသာသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရင်သမ္မတ Obama ရဲ့ချမ်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်အောင်အစွမ်းကုန်စ조사ဆောင်ရွက်သွားမယ်လို့သမ္မတအဖြစ်ဝင်ရောက်ရွေးခံမဲ့အကြောင်းပြောကြားတဲ့မင်းကွန်းအတွင်းမှာ Ted Cruz ကထပ်သွင်းပြောဆိုသွားပါတယ်။ Korean ကျန်းစာကြောင့် Liberty Tech တို့မှာသမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြမဲ့အကြောင်းအခုလိုပြောဆိုတာဟာသူ့ကိုထောက်ခံကြတဲ့ပါတီဝင်တွေကိုလက်အုပ်မှုရယူပြီးစီယုံသိမ်းသွင်းနိုင်အောင်စ조사လှုပ်ဆောင်ချက်ဖြစ်တယ်လို့လည်းရှုမြင်သုံးသပ်ကြပါတယ်။ Republican Party ကနေသမ္မတလောင်းအဖြစ်ဝင်ရောက်ရှင်းပြဖို့တခြားအလားအလာရှိပြီးထိတ်မှပြင်းနေသူတွေကတော့Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်သမ္မတ George W. Bush ရဲ့ညီလည်းဖြစ်တဲ့ Jeb Bush Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker Texas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Rick Perry နဲ့အထက်လွှတ်တော်မှ Rand Paul တို့လည်းပါဝင်ပါတယ
် Israel ဝန်ကြီးချုပ် Benjamin Netanyahu ကပြီးခဲ့တဲ့သတင်းပတ်ကသူ့နိုင်ငံကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်း Arab မဲဆန္ဒရှင်တွေကအလုံးရင်းနဲ့မဲယုံတွေကိုမဲသွားပေးနေကြပြီလို့သူ့ကိုထောက်ခံသူတွေကိုသတိပေးထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့သူနောင်တရမိတဲ့အကြောင်းတနင်္လာနေ့ကပြောပါရယ်သူအခုလို့ပြောကြချက်ဟာ Israel ຫນွယ်ဘွား Arab တွေကိုထိခိုက်နိုင်တယ်လို့သူသဘောပေါက်နားလည်တဲ့အကြောင်းဒါပေမဲ့လို့ဒီလိုမရည်ရွယ်တဲ့အကြောင်း Arab လူအဖွဲ့အစည်းကိုဂျေရုစလင်မှာရှိတဲ့ဝင်ကြီးချုပ်ရဲ့နေအိမ်မှာကျင်းပတဲ့အခမ်းအနားတရက်မှာမစ္စတာနေတညာဟုကပြောသွားခဲ့တာပါရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုရဲ့နောက်ဆုံးရက်ပိုင်းတွေမှာမစ္စတာနေတညာဟုကလက်ရှိဒေသန္တရပဋိပက္ခနဲ့အကြမ်းဖက်မှုအခြေအနေတွေအောက်မှာပါလက်စတိုင်းနိုင်ငံထူထောင်ရေးနဲ့ပတ်သက်လို့မဖြစ်နိုင်တဲ့အကြောင်းပြောကြားခဲ့တဲ့သူ့ရဲ့တင်းမာတဲ့ရည်တည်မှုကြောင့်အမေရိကန်နဲ့အခြားနိုင်ငံတွေကိုဒေါသထွက်စေခဲ့ပါတယ်Israel နဲ့ Palestine ပဋိပက္ခဖြေရှင်းရမှာနှစ်ပြည်တော်ထူထောင်ပြီးအဖြေရှာရေးဟာ American နိုင်ငံသားရေး policy ရဲ့အဓိကဦးစားပေးမှုတစ်ရပ်ဖြစ်ပါတယ်။အတိုက်ခံတို့ကိုမဲဆန္ဒရှင်တွေကပုံမထောက်ခံနေပုံပေါ်တဲ့အတွက်ကြောင့်အယူဝါဒပြင်းထန်သူတွေထံကမဲပို့ပြီးရရှိဖို့ Mr. Netanyahu ကအခုလိုနောက်ဆုံးအချိန်မှာကတ်ပြီးတော့တင်းတင်းမာမာပြောဆိုကြိုးပမ်းခဲ့တာပါ။ Mr. Netanyahu ရဲ့ပါတီဟာ Now Israel လွတ်တော်မှာအခြားလဝဲရင်းပါတီတွေနဲ့အစိုးရဖွဲ့နိုင်လောက်အောင်အမတ်နေရာတွေအလုံးလောက်ရရှိခဲ့ပါတယ်ရှင
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြင်ညာပေးနေပါတယ်ခင်ဗျာ IS Islamic စစ်သွေးကြွတွေအတွက်ရမုံငွေရှာပေးပြီးလူသစ်စုဆောင်းနေတယ်လို့မတင်ငါသူ5ဦးကိုဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားအာဏာပိုင်ကပြောပါတယ်ဂျကာတာမြို့စင်ကြယ်ဖုံးအရာကနေသူတို့ကိုစနေနေ့မှာဖမ်းဆီးထိန်းသိမ်းလိုက်ခြင်းဖြစ်ကြောင်းအင်ဒိုနီးရှားဒူရဲချုပ်ပါဒရိုဒင်ဟိုက်တီကတနင်္လာနေ့မှာပြောပါတယ်သူတို့အမှုကိုစုံစမ်းစစ်ဆေးဆက်ဖြစ်ပေမဲ့သူတို့တွေဟာ ISIS အဖွဲ့နဲ့ဆက်သွယ်မှုရှိတယ်ဆိုတာအထောက်အထားကိုတွေ့ရှိထားရကြောင်းဒူရဲချုပ်ကပြောပါတယ်ဖမ်းဆီးခံရသူတွေတဲကတဦးရဲ့အိမ်ကိုဝင်ရောက်စစ်ဆေးတဲ့အခါနိုင်ငံကုစားအုပ်တွေလင်းလက်မှတ်တွေလက်ကင်ဖုံးတွေအပြင်အမေရိကန်နဲ့အင်ဒိုနီးရှားငွေတွေအများအပြားကိုလည်းတွေ့ရှိခဲ့ကြောင်းဒူရဲချုပ်ကပြောပါတယ်မတင်ခံရသူတွေဘက်ကတော့သူတို့ပေါ်ဆွဲချက်တင်ထားတာနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုခွင့်မရသေးပါဘူးမနေ့ကမတရားအသိဉာဏ်ခံထားရတဲ့ IS အဖွဲ့နဲ့ဆိုင်တဲ့လှုပ်ရှားမှုတွေပေါ် အင်ဒိုနီးရှားအစိုးရကလိုက်လံစုံစမ်းဖမ်းဆီးနေတာဖြစ်ပါတယ်။ဒါပေမဲ့သူတို့ရဲ့လူသစ်စုဆောင်းမှုလုပ်ငန်းတွေဟာတိုက်ပီအတွင်းကတခြားနေရာတွေကိုလည်းပြန့်နှံ့လာနေပြီလို့ဒူရဲချုပ်ကပြောပါတယ
်။ယီမင်သမရအဗ်ဒူရာဘူမန်ဆူဟာဒီအစိုးရပေါ်တိုက်ခိုက်မှုကိုအဆုံးသတ်ပြီးငြိမ်းချမ်းစွာအပြေမရှာနိုင်ရင်ယီမင်ရဲ့ဟူတီတပုံတွေအပေါ်အာရဗ်နိုင်ငံတွေအနေနဲ့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်သွားမှာဖြစ်တယ်လို့ Saudi Arabia နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။အာရဗ်နိုင်ငံတွေအနေနဲ့ဒေတာရင်းကျူးကျော်မှုကိုစ조사ကာကွယ်ပြီးယီမင်မှာအီရန်ရဲ့ဝင်ရောက်ဆွတ်ဖက်မှုကိုပြစ်တင်ရှုံချတဲ့အကြောင်း Sorry နိုင်ငံသားဝင်ကြီး South El Kaiser ကသတင်းတောက်တွေကို Re-Rap မြို့မှာပြောခဲ့ပါတယ်။ဒီတော်တွင်စက်တင်ဘာလကမြို့တော်ဆိုင်းနိုင်ကိုတင်ပိုက်ခဲ့ပြီးအခုတောင်ပိုင်းမှာရှိတဲ့ Mr. Hardy ရဲ့အခြေဆိုင်ရာအေဒင်မြို့ကိုဥတီချီတက်နေတဲ့ရှီဟိုင်ဟူတီတပုံတွေအပေါ်စီရေးအရာဂျားဝင်ဆောင်ရွက်ပေးဖို့အင်းနီချင်းအာရက်ပင်လယ်ခွေနိုင်ငံတွေကိုသမရဟာဒီအနေနဲ့တောင်းဆိုတဲ့အကြောင်းယီမင်နိုင်ငံသားဝင်ကြီးရီရက်ယဲလ်ဆင်ကပြောပါရယ်ပြီးခဲ့တဲ့လကဆိုင်းနိုင်မှာနေအခြေချုပ်ကြခံခဲ့ရာကနေမစ္စတာဟာဒီထွက်ပြေးခဲ့တာပါမစ္စတာဟာဒီရဲ့တစ္ဆာခံတပ်တွေကအေဒင်မြို့ကိုအပုတ်ခံရတဲ့ဟူတီတပုံဒါဇင်ပေါင်းများစွာတို့ကိုတနင်္လာနေ့ကတိုက်ခိုက်ခဲ့တယ်လို့လုံခြုံရေးသတင်းရက်ွက်တွေကပြောပါရယ်တောင်ပိုင်းကိုတပုံတက်ပေါင်းများစွာဆေလွတ်ခဲ့ပြီးတနင်္လာနေ့ကအာယုံတက်တဲ့အထိဒေတာကန်ဆူနီတွေနဲ့တိုက်ခိုက်ခဲ့တယ်လို့လုံခြုံရေးအရာရှိတွေကပြောပါရရှင်
။စင်ကာပူနိုင်ငံကိုတီထောင်သူဝန်ကြီးချုပ်ဟောင်းလီကွမ်ယူတနင်္လာနေ့မနက်ပိုင်းမှာကွယ်လွန်သွားခဲ့တဲ့အတွက်ဝမ်းနည်းပူဆွေးနေသူတွေဟာဝန်ကြီးချုပ်အင်ရှင်မှာပန်းဒရီလာချပြီးတော့ကာရဝပြုနေကြပါတယ်။ကွယ်လွန်ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာပြင်ထန်တဲ့အဆုတ်အေးမီယောဂါနဲ့ဖေဗရူလာအစောပိုင်းကလေးကစင်ကာပူအထွေထွေဆေးရုံကြီးမှာဆေးကုသမှုခံရတာဖြစ်ပြီးတနင်္လာနေ့အစောပိုင်းကတော့ညဉ့်ညဉ့်သာသာပဲကွယ်လွန်သွားတယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါရခင်ဗျာ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချင်တဲ့တပြိုင်တည်းနားဆင်နေပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးမှာပါကချင်ပြည်နယ်ဘက်ကအခြေအနေကိုအရင်ဆုံးကြည့်ရအောင်ပါကချင်ပြည်နယ်မန်စီဒေသဘက်မှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေး KIA တပ်တွေတနင်္လာနေ့အထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်တိုက်ပွဲတွေကြောင့်တပ်ဖွဲ့ဝင်ကြာဆုံးတဲ့ဥယျာဉ်ကိုတော့နှစ်ဖက်စလုံးကတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးအခုလိုထိုးစစ်ပွဲတွေရပ်ပြီးတော့စစ်မှန်တဲ့ညဉ့်ဉန်းရေးရဖို့ဆက်လက်ကြိုးပမ်းလိုတဲ့အကြောင်းကချင်ခေါင်းဆောင်တွေကပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်ဗျကချင်ပြည်နယ်မှာတနင်္လာနေ့ထိတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ KIA ဒုဗိုလ်မှူးကြီးနော်ဘူက VOE ကိုအခုလိုပြောပါတယ
်မန်စီမြို့နယ်မှာဖြစ်ပါတယ်ကျွန်တော်တို့တပ်မဟာတုံးတရင်နဲ့ဆက်ခွန်နေရမှာရှေ့တနေရပေါ့တရင်နဲ့ဆက်ခွန်ပေါ့မနေ့ကတော့မကြောက်ဘူးလေအကြောင်းအတိုက်ခိုက်ရတော့မကြောက်ဘူးရှင်နဲ့အတိုက်တယ်လို့ပဲကြားတာ
တနင်္ဂနွေနေ့ကစတင်ဖြစ်ခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်တိုက်ပွဲစဖြစ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့အစိုးရဘက်ကတရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပေမဲ့မြန်မာတပ်မတော်ဘက်ကတင့်မောင်ခိုရှင်းလင်းရေးလှုပ်ဆောင်တာကနေ KIA နဲ့တိုက်ပွဲစဖြစ်တယ်လို့သတင်းတွေထွက်နေတာပါဒါနဲ့ပတ်သက်လို့ဒုဗိုလ်မှူးကြီးနော်ဘူက
သူတို့ကအဲ့ဒီတိမုံခူတွေကိုဖမ်းဖို့လာတယ်လို့ပြောတာအဲ့ဒါပဲကျွန်တော်တို့အဲ့လိုပဲကြားပါတယ်ဒါပေမဲ့အဲ့ဒီနေရာမှာတိခုပ်ဖို့နေရာလည်းရှိပါဘူးဟုတ်လည်းမဟုတ်ပါဘူးတိတိလာတော့အောက်ပိုင်းကနေမြန်မာနိုင်ငံကနေလာတယ်တိတိပဲဖြစ်နေပါတယ်ကျွန်တော်တို့ကတိခုပ်တယ်ရောင်းငယ်ဆိုတာကတော့ဖြစ်နေပါဘူ
းအခုလိုတိုက်ပွဲတွေဖြစ်နေပေမဲ့ KIA ဘက်ကအပြစ်ခတ်ရစဲရေးဆက်လက်ဆွေးနွေးကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်
တွေ့ကြမှာရပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တွေ့ဆုံးဆွေးနွေးပွဲလုပ်တိုင်းကတော့တိုက်ပွဲလည်းဖြစ်ပါတယ်ဒါအခါတိုင်းလို့ဖြစ်ပါတယ်နောက်ရှိတော့ပြေးတယ်လို့ကျွန်တော်သိပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဆက်ပြီးမှဆွေးနွေးသွားမှာဖြစ်ပါတယ
်အခုလိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေတာတွေရပ်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးအတွက်ဝိုင်းဝန်းကြိုးပမ်းတင်တယ်လို့ကချင်အမျိုးသားလွှတ်တော်ဥက္ကဋ္ဌထိန်ကVOE ကိုပြောပါတယ
်အခုဖြစ်ဖြစ်နေတဲ့ဟာတွေကတော့ကျွန်တော်တို့လည်းကုသလောပဲတော့ဆောက်ပဲနိုင်ငံရဲ့ဆွေးနွေးနေတဲ့အနေထားပေါ့လေဆိုတော့ဒါကိုဘယ်လိုထိန်းသိမ်းကာကွယ်ကြမလဲဆိုတဲ့အနေထားကတော့အားလုံးကတော့ဝိုင်းဝန်းဖြည့်ဆင်းသွားကြရမယ့်အနေထားပဲလို့အဲ့လိုပဲသုံးသပ်တယ
်ကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်ကြောင်မဲဘက်မှာလည်း PNLA တအောင်းပလောင်လွတ်မြောက်ရေးတပ်မတော်နဲ့ မြန်မာစစ်တပ်တို့တနင်္ဂနွေနေ့ကတိုက်ပွဲ၄ချိန်လောက်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့က MNDAA ကိုကန့်လက်နက်ကိုင်တပ်တွေနဲ့မြန်မာစစ်တပ်တို့ကြားမှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ကချင်ပြည်နယ်အကြောင်းပြီးတော့အခု KNP နဲ့သတင်းကိုနားဆင်အောင်ပါ။အာရှဖွံ့ဖြိုးရေးဘဏ်ရဲ့ချင်းငွေစီမံချက်အရာအာရှလမ်းမဖောက်လို့ရေးစီမံကိန်းမှာ KNP နဲ့အတွင်းကမြို့နယ်နှစ်မြို့နယ်ကကြေးရွာပေါင်း18ရွာမှာဒေသခံတွေရဲ့လူနေအိမ်တွေလေယာချမ်းမြေတွေထိခိုက်မှုရှိတဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့ KHRG လို့ခေါ်တဲ့ကရင်လူခွင့်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။အခုလိုအာရှလမ်းမဖောက်လို့ရေးလုပ်ငန်းမှာတက်ဆိုင်နေတာမြန်မာအာဏာပိုင်တွေကနေပွင့်လင်းမြင်သာမှုမရှိသလိုစီမံကိန်းဧရိယာအတွင်းမှာထိမိခိုက်မိနေတဲ့ဒေသခံတွေရဲ့အခြေအနေကလည်းအင်အားချမ်းမြေအသိစီးခံရမှာကိုစိုးရိမ်ရတဲ့အနေအထားမျိုးမှာရောက်နေပါတယ်။ VOA ထိုင်းအခြေစိုက်သတင်းတော့ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်အတွင်းမှာအစိုးရကနေအာရှဖွံ့ဖြိုးရေးပံချင်းငွေစီမံကိန်းရအာရှအဝေးပြေးလမ်းမဖောက်လုပ်တဲ့အစီအစဉ်မှာဒေသခံတွေရဲ့အတန်တွေကိုနားဆွေးခြင်းမရှိဘူးဆိုတဲ့အစီရင်ခံစာကိုကရင်လူခွေရေးဖွဲ့ GHRG ဖွဲ့ကနေအစီရင်ခံစာထုတ်ပြန်ခဲ့တာပါအထူးသဖြင့်အာရှလမ်းမဖောက်လုပ်ရေးအစီအစဉ်မှာကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ဖိုင်မြို့နယ်ကဒေသခံတွေရဲ့လူနေအိမ်လေယာချမ်းမြေတွေကိုထိခိုက်မှုရှိခဲ့တယ်လို့ GHRG ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကအခုလိုပြောပါတယ်
သူတို့လာထားချာတဲ့တိုင်ရယ်သူတို့လာထားတဲ့တိုင်ပို့တွေကြောင်းရောသားတွေပါတယ်ဆိုရင်လည်းသူတို့ရဲ့ပိုင်ဆိုင်နေတဲ့သူတို့အိမ်သူတို့ဆိုင်တွေသူတို့ခြံတွေသူတို့တဲတွေပြည့်စုံအောင်သူတို့ဆိုရင်ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ယူအား18ရွာနဲ့မြို့တစ်မြို့ပေါ့ဆိုတော့မြို့အဲ့ဒီလမ်းကြောင်းတစ်ဆောက်ပေါ့နော်ဒီကမှာသူတို့ဖြစ်သူတို့အိမ်သူတို့ခြံနောက်ပြီးတော့သူတို့ဆိုင်စည်းစိမ်တွေနောက်ပြီးတော့သူတို့လက်တွေဖြစ်မှာလမ်းကြောင်းတစ်ဆောက်မှာသူတို့ပိုင်ဆိုင်တဲ့ပြည်သူဥစ္စာတွေပြည့်စုံအောင်လို့ရှိရင်သူတို့ရဲ့အသက်မြွာကြောင်းတွေထိခိုက်မှန်းလဲယူအားတွေကိုခြေချောက်မှုတူတူရာဖြစ်ပေါ်စေတယ်အဲ့လိုမျိုးသင်္ကြန်မှုတို့တွေဖြစ်တဲ့အတွက်ကြောင့်အမှယောဂရီရဲ့အခွင့်အရေးကိုလေးဆန်းလိုက်တာမှမရှိဘူးလို့ကျွန်တော်တို့ဆိုလိုချင်တာဖြစ်တယ
်အစိုးရရဲ့လမ်းဖောက်လို့ရေးဖွဲ့ကနေတိုင်းတာချက်နဲ့လမ်းဧရိယာတိုင်းစိုက်ထူတဲ့နေရာမှာဖာမြို့နယ်အိမ်ဒူးနဲ့ကော့ကရိတ်မြို့နယ်တွင်ကျေးရွာပေါင်း18ရွာကတိရခန့်ရဲ့အိမ်ချမ်းလေးမြေတွေဧရိယာတွင်ပါဝင်နေတာကြောင့်တိရခန့်တွေစိုးရိမ်နေကြတယ်လို့လဲစိုးဝေလေးကပြောပါတယ်အခုလိုအာရှလမ်းမဖောက်လို့ရေးလုပ်ငန်းလှုပ်ဆောင်နေရမှာအစိုးရအနေနဲ့ပွေလင်းမြင်သာမှုမရှိဘူးလို့လဲစိုးဝေလေးကအခုလိုပြောပါတယ်
ဒီလက်ဆောင်ကအစနှစ်ပိုင်းရှိတဲ့ချက်ကအစိုးရကအကောင့်ဖြစ်ပေါ်ရမယ်အာဇတ်ဗန်ကသူတို့ပြည်ကျပတ်ပို့ပေးမယ်ဆိုတော့ကျွန်တော်တို့ကသူတို့လက်တွေ့ဒီ PCS KPS နဲ့လက်တွေ့တော့စက်ပံပြချောင်းလာမှာကြတော့ဇာတရသားတွေသူတို့စူရီပုံပန်မှုတွေဇာတရသားတွေလွားတာကိုအကောင်းဆုံးလုပ်ဆောင်ပေးမယ်လို့သူတို့ပြောတာပြောတာပဲဒါပေမဲ့လက်တွေ့မှာတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဘလော့တိုင်းတာဒီသူတို့လုပ်ဆောင်ပေးမယ်ဆိုတော့ကျွန်တော်တို့စောင့်ကြည့်ရမယ်ဒါပေမဲ့အစိုးရဘက်ကမှကြတော့အခုလိုလိုစေတီတော့သူတို့ဘယ်လိုလုပ်ပြီးမလဲဘယ်လိုလုပ်ဆောင်ပြီးမလဲဆိုတော့ကောင်းကောင်းမို့အဲ့လိုမျိုးလာပြောတာမရှိသေးဘူး။ဘာကြောင့်လဲဆိုတော့သူတို့အဖက်တစ်ဖက်ကသူတို့လုလာတယ်။မျိုးလန်းလာတိုင်းတယ်။တိုင်းနေလာဆိုင်တယ်။ဇာတာတွေဒီလိုသူတို့ပြောတယ်အခြေကအမိတ်ကျွန်တော်တို့လုပ်နေရတယ်တဲ့။အခြေကအမိတ်ဆိုတာအခြေကမိတ်ခံတဲ့အချိန်သူတို့လုပ်တယ်ဇာတာတွေအတွက်ခြေချမှုတို့ဆိုကြတာဖြစ်တယ်လေ။
အာရှလမ်းမဖောက်လို့ဖို့လမ်းဧရိယာတွင်းမှာပါဝင်နေတဲ့အင်ယာဆိုင်ခြံတွေပြောင်းရွှေ့ရမယ့်အနေအထားရှိနေပေမဲ့လည်းဒီကနေ့ထိတော့အစိုးရအာဏာပိုင်ဖွဲ့စည်းတွေကနေလာရောက်အသိပေးအကြောင်းကြားတာမျိုးမရှိသေးဘူးလို့လဲဂျုံတို့မျိုးဒေသခံကြောင်းစရာသူကအခုလိုပြောပါတယ်
ဆောင်မလားအဲ့ဒီနေရာသူတို့တက်မှတ်ထားတဲ့ဥပဒေဘာလို့ဆက်လာပြီးပေါ့နော်ဒီလမ်းလေးကဆိုင်လေးအိမ်ကြီးကတော့ဟိုကြောင်းရမှာပေါ့နော်ကြောင်းရမှာသိကြတယ်ဒါပေမဲ့ဒီအစိုးရဘက်ကလာပြီးတော့ဒီဒေတာတို့ကြောင်းကြားတို့ဘာမှမရှိဘူးယူရတာကဘာမှမရှိဘူးကိုအစိုးရလမ်းကြီးလမ်းဆောင်တယ်လို့သူတို့သိတယ်ရှုံးရှုံးရဲ့သူတို့နေရာသူတို့လေတွေသူတို့မြေတွေသူတို့အိမ်ကြီးကတော့ပြတ်ပြေးတဲ့ပြတ်ပြေးတဲ့ဟာကသူတို့ကဘာမှဟိုမကြားသေးရသေးဘူးပေါ့အစိုးရဘက်ကတော့ဟိုဒီ PGB ကမှအဆက်ဒီပလိုမက်တိုင်းက
အလားတူကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာလောင်းကိုင်းနဲ့ထီဟုတန်အထိဖောက်လုနေတဲ့လမ်းတစ်လျှောက်မှာဒေသခံတွေရဲ့အိမ်ချမ်းလဲမြေတွေကိုရောကြီးမပေးဘဲဖျက်ဆီးဖောက်လုနေတယ်လို့လဲကရင်လူခွေရေးဖွဲ့ GHRG ဖွဲ့ကနေမတ်လ22ရက်ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်ခဲ့တာပါကရင်ပြည်နယ်မှာလဲရံမြေတိမ့်ဆည်းမှုပြဿနာတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့စနေနေ့တုန်းက88ကရင်မျိုးဆက်ကျောင်းသားဖွဲ့အစည်းအရုံးပါဝင်ကရင်ပြည်နယ်နဲ့အေရဝတီတိုင်းကလက်ဓမ္မကျိုးဆောင်ကိုရက်ကတာဝန်ရှိသူတွေဦးဆောင်ပြီးတော့လက်ဓမ္မတွေတန်ခါတော်တွေနဲ့ဒေသခံတွေကနေဖမ်းမြို့မှာခြေသက်ဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲမှာပါဝင်တဲ့တန်ခါတော်နှစ်ပါးနဲ့လူဆက်တဦးကိုအာဏာပိုင်တွေကနေဖမ်းဆီးပြီးပုံမှန်18နဲ့တရားစွဲဆိုထားပါတယ်ခင်ဗျာ
ဒါကတော့ VOA Times ခြေစိုက်သတင်းတော့ကိုနိုင်ကွန်းအိမ်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဘာသာရေးအထူးရုံးနေမှာဘသူတွေပါဝင်ပတ်သက်နေတယ်ဆိုတာကိုကြည့်ကြအောင်ပါမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ဘာသာရေးအကြမ်းဖက်မှုတွေထဲမှာနောက်ွယ်ကနေမြောက်ပေးခဲ့တာတွေရှိတယ်လို့နိုင်ငံတကာလေ့လာမှုတစ်ခုမှာတွေ့ရှိလိုက်ပါတယ် Justice Trust လို့ခေါ်တဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အနေနဲ့ Mandali ma manika pikere, a jampe, yoyen san kamu, lila, don't the bido, gulu, biosu, like ale pipare, dijangu, vue, denendo, Steve Hammen, people, tarago, go women up, biopia, pibali mekme.
Hogeva, just a trust a puenine, manit julian lama, pikere, mandaliga, bada ilimui, jampamurigo, the mananga, shinidri, tetua, lucia, the rene, to tutitana, puke, agane, a gulu, tuishiladava, di sin kanzago, nema bada I, limui, jampamu, nokwega, lemia, Mandali Yuin Sankamugu Lila Jellu Gauzin Bitavare, the Justice Trust of Way Chige, Roger No Manga, the Picere Bada Ilimui Jampamuriha, Nemanangama Puin Lalu, Pine Muri, Puinbi Lalu, Aunire Bada Itima Muri Jump, Chitalu, Miaga, Tentare, Tabime, Adiga, Nokwega, the Chaguro, Minijare, Araga, Nokwega, Nokbida, Chitelu, Agulu, Piovare.
Without these gangs, without the instigators, it's unlikely that these riots would have occurred, and it's
Dilo Kaini, Tutu Longsor, the Duda Mashige, Dilo Yuin Sakamu, Pimam Hopo, the Yaragaro, the Yakangani, Metila, now Lashu, Manly, Sarati, Piket, Pietalone, a Champamuri, Sela Yalam Hopo.
The Justice Trust of Way, Muzan Darida, No Mangabe, the Manang and Darun in a Badai, Chincha, Caniarelu, Mila Ragale, Duha to Pilaram Hope.
They feel that the image of Buddhism has been hijacked, and largely because of the 969 movement and the way it's portrayed in the media.
The Justice Trust of Way Lila Mutemabe, Tudi the Narigo, Jeje Pime Lutabi, Maniliga Bada di Yuma Soyen, Yotia Tu Lulu Tapitelu, Oboyan Minaibime, Leonard Bare, Kaindukuga, Miao Bigeralu, Tudi the Natushijama, Popia, Tabare, Tabin, Di Miao Bire Duriha, Maniliga Ludim Hobe, a wheat and Yagani, Yaulara Luti, Lila Jama, Sabi, Taupiake Bare, Justice Trust of Way Tarita Nomanga.
The police are not shy about cracking down on what is called disorder when the orders are given. So the fact that they are not cracking down when it's
ဒီလိုအရက်ထက်မှာရုံးဝန်စက္ကပ်ဖြစ်တာမျိုးတွေသူတို့မျက်စိရှိမြင်ပေမဲ့သူတို့မနေနိုင်ကြတာကတော့အမိန်ပေးမထားလို့ဆိုတော့သိကြပါတယ်။ဒါကြောင့်မေးစရာဖြစ်လာတာကတော့ဘာကြောင့်အမိန်မပေးခဲ့တယ်လဲဆိုတော့ပါပဲ။ဒါပေမဲ့ဒီ
ဒီသာကံပြည်သူတွေကဒီရုံးရင်ဆန်ခံမှုတွေကိုကန့်ကွက်ခဲ့ကြတယ်၊လှုံ့ဆော်တာကိုလည်းလိုက်မလုပ်ပဲနေခဲ့ကြတယ်။ဒါကြောင့်မြို့ပြင်ကလာပြီးလှုံ့ဆော်သူတွေဟာဘောဘွားကြီးပေါ်သွားခဲ့တာပါလို့ထောက်ပြခဲ့ပါတယ်ခင်ဗျာ။ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့စင်ကာပူခေါင်းဆောင်ဟောင်းလီကွမ်ယူရဲ့အခြေအနေကိုပြောပြပါမယ်။
ကဘာအရရကဝမ်းနဲ့ကြည်ခွေးကြောင့်ပြောဆိုမှုတွေတဖွဲ့ဖွဲ့ရောက်လာနေပါတယ်။ကဘာခေါင်းဆောင်တွေကသူ့ကိုဘလို့အမှတ်တရအောက်မေ့နေကြတယ်လဲဆိုတာကိုတော့အိန်းနီးချင်းအင်ဒိုနီးရှားနိုင်ငံကနေ ချောက်ကကအင်္ဂလိပ်ကိုလိုနီကျွန်းလေးကနေခိမီတိုးတက်တဲ့ကမ္ဘာဘန်ဒါရေးနဲ့ကုန်သွယ်ရေးဆိုင်ရာအချက်အချာနေရာတစ်ခုဖြစ်အောင်ဥဆောင်ပြောင်းလဲပေးခဲ့သူဖြစ်ပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုဆိုတာတဲ့ထိရောက်တဲ့အစိုးရအုပ်ချုပ်ရေးရန်တရားစီးပွားရေးလုပ်ငန်းရှင်တွေအကြိုက်ပေါ်လစီတွေချမှတ်ပြဌာန်းတာနဲ့စီကံတည်ဝတ်မှုတွေကိုဦးစားပေးဆောင်ရွက်ခဲ့သူတဦးဖြစ်ပေမ ကန်သမ္မတဘာရက်အိုဘားမားကတနင်္လာနေ့မှာပြောကြားလိုက်သလိုပဲအင်ဂျီရောကလည်းသူဟာအမျိုးမြင့်ကြီးမားသူတူဖြစ်တယ်လို့အာရှရေးရာတွေမှာမဟာဗျူဟာမြောက်တွေးခေါ်မျှော်မြင်တတ်သူတူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကလည်းမစ္စတာလီကွန်ယူနဲ့တွေ့ဆုံစဉ်ဘဝအကြောင်းနိုင်ငံရေးအကြောင်းကမ္ဘာရေးရာအဖျားပြားတွေကိုပ ပြောခွင့်ရခဲ့တဲ့အတွက်သူ့အနေနဲ့အဖိုးမပြနိုင်တဲ့သင်ခန်းစာတွေကိုရခဲ့တဲ့အကြောင်းတင်းလာနေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူဟာတိုင်းပြည်စီးလုံးညီညွတ်ပြီးတိုးတက်တာယာဝပြောအောင်ဆွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တယ်လို့မစ္စတာလီကွမ်ယူရဲ့သားကြီးလည်းဖြစ်လက်ရှိစင်ကာပူနိုင်ငံဝန်ကြီးချုပ်လည်းဖြစ်တဲ့လီရှန်လုံးကပြောပါတယ်
။ He inspired us, gave us courage, kept us together and brought us here. He fought for our independence, built a nation where there was none.
သူဟာကျွန်တော်တို့တိုးတက်ကြီးဝအောင်တက်တည်ရှိအောင်အတူတကွာလက်တွဲလှုပ်ဆောင်နိုင်အောင်ကျွန်တော်တို့ဒီအဆင့်ကိုရောက်လာအောင်စွမ်းဆောင်ပေးခဲ့သူပါသူဟာကျွန်တော်တို့အတွက်လွတ်လပ်ရေးရအောင်တိုင်းပြည်မရှိတဲ့နေရာတိုင်းပြည်တစ်ခုဖြစ်လာအောင်တည်ထောင်ပေးခဲ့သူဖြစ်သလိုစင်ကာပူနိုင်ငံသားတွေအဖြစ်ဂုဏ်ယူဝင်ကျွမ်းနိုင်အောင်လှုပ်ဆောင်ပေးခဲ့သူဖြစ်ပါတယ်သူလိုလူမျိုးကျွန်တော်တို့နောက်တစ်ယောက်တွေ့နိုင်တော့မှာမဟုတ်ပါဘူးစင်ကာပူနိုင်ငံသားတွေအတွက်ရောတခြားသူတွေအတွက်ပါလီကွမ်ယူဟာစင်ကာပူပါပဲ
အာရှတိုက်တလွားကခေါင်းဆောင်တွေကလည်းလီကွမ်ယူလိုခေါင်းဆောင်မျိုးဖြစ်ဖို့အတူယူလှုပ်ဆောင်ခဲ့ကြတာပါစင်ကာပူနိုင်ငံကိုတည်ထောင်ခဲ့တဲ့မစ္စတာလီကွမ်ယူဟာမဟာဗျူဟာမြောက်တွေးခွန်နိုင်တဲ့ခေါင်းဆောင်အဖြစ်နိုင်ငံတကာအသိုင်းအဝိုင်းကအသိအမှတ်ပြုခံရသူဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောကြားလိုက်ပြီးသူဟာထူးခြားတဲ့အာရှတိုက်ရဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကလည်းဘေကျင်းမြို့မှာပြောပါတယ
် Mr. Lee Kuan-yew is a uniquely influential statesman in Asia.And he is also a
Mr. Lee Hao Osa Shi ye naingan kaung song tu phit de lo a shi tai tan bu ri ne naingan daga a myin nwe o paung set tha de maha biwa myaw twei kho myo myin tat de tu tu phit par de
Mr. Lee Kuan Yew ha Osa Shi de ASEAN a phwe ji ye kaung song tu u phit de lo a sha tai phun myo tu tat ye twe u saung lan pya ga tu phit de lo ai ni jin Indonesia naingan ye du tamara Yusuf Kala ga pyo par de 1965 ခုနှစ်မှာမလေးရှားနိုင်ငံကခွဲထွက်ပြီးစင်ကာပူနိုင်ငံတစ်ကိုတည်ထောင်ခဲ့တဲ့အချိန်ကစလို့ကနေ့မြင်နေရတဲ့ခင်မီတိုးတက်တဲ့နိုင်ငံတစ်ခုဖြစ်အောင်မစ္စတာလီကွမ်ယူကဒီဇိုင်းမမစ조사လုပ်ဆောင်ခဲ့တယ်လို့မလေးရှားသမ္မတနာဂျီဖရာဇတ်ကလည်းချီးကျူးပြောဆိုလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းမစ္စတာလီကွမ်ယူဟာအာရှတိုက်ရဲ့အကြီးမားဆုံးခေါင်းဆောင်တစ်ဦးဖြစ်ကြောင်းပြောကြားသလိုဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းသူဟာခေတ်သစ်ကမ္ဘာရဲ့အထူးချုံဆုံးခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်မစ္စတာလီကွမ်ယူကခေါင်းဆောင်ကောင်းပြီးပြီးစ조사အားထုတ်တည်ထောင်ခဲ့တဲ့အတွက်စင်ကာပူနိုင်ငံကနေ့အချိန်မှာကမ္ဘာထိပ်တန်းနိုင်ငံအဆင့်ကိုရောက်လာပေမဲ့လည်းတချို့သူ့လိုရတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းရှိနေတာပါအထူးသဖြင့်တော့ဒီမိုကရေစီအရေးလွတ်လပ်စွာပြောဆိုခွင့်နဲ့အတိုက်ခံနိုင်ငံရေးအင်အားစုတွေကိုဖမ်းဆီးအပြစ်ပေးတဲ့ကိစ္စတွေဟာထင်ရှားတဲ့တာရကတွေဖြစ်ပါတယ်ဒါ့အပြင်နိုင်ငံခြားတန်တမာအနေနဲ့တွေ့ဆုံတဲ့အခါပုံမှန်လင်းလင်းပြောဆိုတတ်တဲ့သူ့ရဲ့အလေးထားကြောင့်တန်တမာရေးရာကိစ္စတွေမှာလည်းမကြာခဏပြဿနာတက်လေရှိတယ်လို့ဆိုပါတယ်အမေရိကန်တန်တမာတွေကိုပြောကြားတဲ့လေးဝက်ချက်တွေကိုဖောက်ချလိုက်တဲ့ WikiLeaks ရဲ့အဆိုအရ2009ခုနှစ်ကအမေရိကန်တန်တမာတွေနဲ့တွေ့ဆုံစဉ်မြန်မာစစ်အစိုးရနဲ့ဆက်ဆံရတာဟာလူသေးတွေနဲ့ဆက်ဆံရတယ်လို့ပဲလို့ပြောခဲ့တဲ့အကြောင်းရေးသားထားတာကိုတနင်္လာနေ့ထုတ် The Washington Post သတင်းစာရဲ့နာရေးကြော်ညာကဏ္ဍမှာထည့်သွင်းရေးသားထားပါတယ်1959ခုနှစ်ကနေ1990ခုနှစ်အထိ32နှစ်ကြာကမ္ဘာသက်တမ်းအခြေဆုံးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Mr. Lee Kuan Yew ဟာသူဝန်ကြီးချုပ်အဖြစ်ယာရုကအနားယူပြီးတဲ့အချိန်အထိစင်ကာပူနိုင်ငံရေးမှာဩဇာရှိတဲ့ပုဂ္ဂိုလ်အဖြစ်ဆက်လက်တည်ရှိနေခဲ့တဲ့အကြောင်းတားဖြစ်သူလက်ရှိဝန်ကြီးချုပ်လီရှန်လုံးကပြောပါတယ
် In old age he continued to keep a watchful eye on Singapore. Singapore was his abiding passion.
He gave up တကယ်ရဲ့ကြီးရင်လာတဲ့အထိစင်ကာပူနိုင်ငံရဲ့အခြေအနေကိုသူအမြဲစောင့်ကြည့်နေခဲ့ပါတယ်စင်ကာပူနိုင်ငံအပေါ်သူ့ရဲ့ချစ်ခင်မျက်နှာမှုဟာပျောက်ကွယ်မသွားပါဘူးစင်ကာပူနိုင်ငံအတွက်သူ့ရဲ့ဘဝတစ်ခုလုံးကိုမြုပ်နှံထားခဲ့သူဖြစ်ပါတယ်။သူ့ဘဝရဲ့နောက်ဆုံးရက်တွေမှာသူပြောသွားတာကိုပြန်ပြောပြပါရစေ။ဒီတိုင်းပြည်သားရဘဝပြောဖို့အတွက်ငါဘဝနဲ့ရင်းနှီးပြီးတော့ပိဆက်ခဲ့ပြီးငါလုတ်เสียဘာမှမကြံတော့ဘူး။အဆုံးသတ်မှာငါဘာပြန်ရခဲ့တယ်လဲ။အောင်မြင်တိုးတက်တဲ့စင်ကာပူနိုင်ငံကိုရခဲ့တယ်။ငါအနေနဲ့ဘာတွေပိဆက်ခဲ့တယ်လဲ။ငါဘဝကိုပိဆက်ခဲ့တယ်
။ကွယ်လွန်သူကောင်းဆောင်ဟောင်းလီကွမ်ယူအတွက်စင်ကာပူနိုင်ငံမှာဝမ်းနဲ့ကြေကွဲခြင်းအထိတ်မှတတင်းပတ်တပတ်တတ်မှတ်ထားပြီးသူ့ရဲ့ရုပ်အလောင်းကိုမလ29ရက်တင်းငွေနေ့မှာနိုင်ငံတော်ဇာပနာနဲ့တင်းကြုံမှာဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အားစင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့နန်နခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စင်အစီအစဉ်တွေထုတ်လွှင့်တဲ့အခါမှာတော့
啊，是因为我们的老总本身他自己啊，我们刘松总裁自己也是。
CYA ကနမှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်တူတာဆုံလွင် American တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။အရင်ဆုံးတင်ပြပေးချင်တာကတော့တနင်္ဂနွေနေ့ထုတ် Washington Post သတင်းစာမှာဖော်ပြထားတဲ့ Editor ထံပေးစာတစ်စောင်အကြောင်းမှာ American နိုင်ငံရဲ့ဝန်ကြီးဌာနရဲ့အရှိအရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာဒန်နီရက်ဆယ်နဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာမလင်နော့စကီတို့ပူးတွဲပြီးတော့ရေးသားထားတဲ့စာဖြစ်ပါတယ်။ Washington Post သတင်းစာမှာမတ်လ15ရက်နေ့က A Failing Engagement with Burma ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘိုးကိုတုတ်ပြန်ရေးသားထားတာလည်းဖြစ်ပါတယ်။ Burma is moving toward democracy မြန်မာနိုင်ငံဟာဒီမိုကရေစီကိုဦးတည်ရွေးရှားနေပါတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။မြန်မာနိုင်ငံကဒီမိုကရေစီရေးပြွင့်ပြောင်းလဲမှုမှာလေးနက်တဲ့စင်ခေါ်မှုတွေရှိနေတယ်ဆိုပြီးတော့မတ်လ15ရက်နေ့အက်ဒီတာအဘော်မှာထောက်ပြရေးသားထားချက်ဟာမှန်ကန်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတွေ့ရတဲ့အတွင်ကူးပြောင်းရေးကာလအပြစ်အနာစာတွေကြောင့်ပြည်သူလူထုကိုဘက်ပေါင်းစုံကနေကြိုးကန်အုပ်ချုပ်နေတဲ့တခြားအာဏာရှင်နိုင်ငံတွေလိုက်မလုတင်ဘူးဆိုတဲ့ဥပမာဟာမှားယွင်းတဲ့အချက်သာဖြစ်ပါတယ်ဆိုပြီးတော့ထောက်ပြထားပါတယ်။တကယ်လို့မြောက်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံလိုနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးမယ်ရွေးကောက်ပွဲကျင်းပဖို့အတွက်ပြင်ဆင်နေတဲ့ကာလမတိုင်ခင်လူမှုအတိုင်းဝိုင်းနဲ့မီဒီယာတွေပေါ်မှာပွင့်ပွင့်လင်းလင်းညှင်းခုံပြောဆိုတာတွေကိုခွင့်ပြုမယ်ဆိုရင်ဒါဟာအမခန်းတုတ်တက်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပါလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံဟာစစ်အာဏာရှင်အုပ်ချုပ်ရေးစနစ်ကနေလွတ်လပ်တဲ့ဒီမိုကရေစီစနစ်စီကိုကူးပြောင်းနေပြီဆိုတာသိကြပါတယ်။ဒါကြောင့်လဲထိတွေ့ဆက်ဆံမှုကိုအသုံးပြုပြီးတော့ကျွန်ုပ်တို့ကအခြေခံဥပဒေကိုပြောင်းလဲမှုတွေပြုလုပ်ပါပြည်တွင်းတိုင်းရင်းသားပြည်ပခန့်ကိုအပြေရှားပါလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုယုံခွင့်တွေကိုခွင့်ပြုပေးပါဆိုပြီးတော့တိုက်တွန်းနေတာဖြစ်တယ်လို့យေတာထားပါတယ်တစ်ဖက်ကလည်းကျွန်တော်တို့ကပိတ်ဆို့ကန့်တတ်ထားတဲ့ကုံသွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေကိုပြန်ဖွင့်ပေးခဲ့ပြီးရွေးကောက်ပွဲကျင်းပဖို့အတွက်ထောက်ခံအားပေးမှုတွေပြုလုပ်နေသလိုနောက်ကျောင်းပြန်လှည့်မသွားဖို့အတွက်ဟန်တာတဲ့အနေနဲ့ပြစ်မှတ်ထားချမှတ်တဲ့အရေးယူပိတ်ဆို့မှုတွေကိုလည်းချမှတ်ထားစေဖြစ်တယ်လို့ဆိုပါတယ်ထိတွေ့ဆက်ဆံမှုနဲ့ဖိအားပေးမှုကိုဟန်ချက်ညီညီပြုလုပ်ရင်အနာဂတ်အတွက်ရည်မှန်းချက်ရှိတဲ့မြန်မာပြည်သူတွေအတွက်ကျွန်တို့ကထောက်ခံအားပေးနေပါတယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ
။နောက်ဆက်လက်တင်ပြချင်တာကတော့တရုတ်နိုင်ငံဘက်ကတတိပေးထားပေမဲ့လည်းမြန်မာဘက်ကနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေဆဲရှိတယ်ဆိုပြီး The Diplomat Online စာဆောင်မှာစောင်းမရှင် Ankit Pandor ရေးသားထားတဲ့စောင်းပါဖြစ်ပါတယ်။မြန်မာစစ်တပ်ဟာကိုကန့် MNDA တပ်ဖွဲ့တွေနဲ့ဆက်လက်တိုက်ပွဲတွေဖြစ်ပွားနေပြီးတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်နယ်စပ်တလျှောက်အထိထိခိုက်ပျက်စီးမှုတွေပြန့်နှံ့လာနေပါတယ်။မြန်မာလက်တပ်ရဲ့ MiG-29 တိုက်လေယာဉ်ရဲ့ပစ်ခတ်လိုက်တဲ့ဘုံးဟာယူနန်ပြည်နယ်အတွင်းထဲကကြံကင်းနဲ့ကြားရောက်ပောက်ကွဲပြီးတော့လူ9ဦးသေဆုံးခဲ့ပြီးတရုတ်ထိပ်ပိုင်းခေါင်းဆောင်တွေကမြန်မာအာဏာပိုင်တွေကိုပြင်းပြင်းထန်ထန်ဝေဖန်ပစ်တင်ပြောဆိုခဲ့ပါတယ်။မြန်မာဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးပါမယ်။နောင်တီလိုမဖြစ်စေရပါဘူးလို့ပြောဆိုခဲ့ပေမဲ့ဆက်လက်တိုက်ပွဲတွေဖြစ်ပွားနေပြီးမကြာခဏတရုတ်နိုင်ငံဘက်ချမ်းကိုကျူးကျော်ဝင်ရောက်လာမှုတွေရှိနေတယ်ဆိုတဲ့သတင်းတွေရရှိနေတယ်လို့យေတာထားပါတယ်။တရုတ်လေတပ်ကတိုက်လေယာဉ်တွေကမြန်မာလေတပ်လှုပ်ရှားမှုတွေကိုစောင့်ကြည့်နေရတယ်လို့ဆိုပါတယ်။စနေနေ့ညနေ၄နာရီလောက်မှာယူနန်ပြည်နယ်လင်းကန်မြို့အနီးမှာရှိတဲ့တောင်ထူတက်တဲ့နေရာတွေကိုမြန်မာဘက်ကဘုံးတွေကြားရောက်လာပေမဲ့ဘုံးတွေကမပေါက်ကွဲဘူးလို့မျက်မြင်သက်တွေကိုကိုကပြီးတည်င်းမှာရေးသားထားပါတယ်။ယူနန်ပြည်နယ်ကအာနာပိုင်တွေကအဲ့ဒီဘုံးတွေကိုစစ်ဆင်းနေတယ်လို့လည်းသိရတယ်လို့ရေးသားထားပါတယ်ရှင်။
မဆရာဟာဒိုင်းနာလက်နက်ကန်နေတနိုင်ငံလုံးအပြစ်ခတ်ရဲစဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလား။ပြည်တွင်းချင်းချင်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတော့ကိုအခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VOA ရဲ့ဖုန်းနံပါတ် ၁-239-382-555လေးကိုကြိုပြီးပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အခုညတရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီနေ့ည9နာရီအစီအစဉ်မှာတိုင်ခင်အချိန်မီဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကိရိမ်နဲ့တင်ပြမယ် Idiom အသုံးက
Chill out
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကC H I L L chill ga a e kana e ang pi lu da o u d out ga away da ma mho a pyin go yi hnut ne adverb kriya videtana phit par de chill out ye long gao de be ga ro e ang lu da bo idiom su re twe wai de be ga ro lu tu u sait ma do ang sait thain tha bu sait a a sait shi shi tha bu sait go ngain ang tha bu pyo da phit par de tani ya phin no ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
ခင်ဗျားရဲ့သားဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့ကိုယ်စိတ်ကိုယ်ကိုဖြည့်စမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုယ်ဖြည့်ဖို့ထိမှုစိတ်အေးအေးထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အသုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အင်္ဂလိပ်စာသင်ခန်းစာအသေးစိတ်ပို့ချချက်တွေကိုစိတ်တမ်းကြပြန်ပြီးတော့နားထောင်လို့ရယ်ဖတ်ရှုလို့ရယ်ဆိုလို့ရှိရင် VOA ရဲ့ internet ဆမ်းမနာဖြစ်တဲ့ www.burmese.voanews.com မှာဝင်ရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။တခြားအပတ်စဉ်အစီအစဉ်တွေအားလုံးကိုလည်းအဲ့ဒီမှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေဘက်ကိုလှည့်အောင်ပါတရုတ်နိုင်ငံမှာထူးထူးခြားခြားနားမကြားသူစကားမပြောတတ်သူဇပွဲတို့ခန့်ထားတဲ့ hotspot စားတောက်ဆိုင်အကြောင်းကို AP သတင်းဆောင်မတစ်ပုဒ်ပေါ်အခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ဆက်ပေးထားပါတယ်နားဆင်ကြပါခင်ဗျာ
ကြတူစကားမပြောတတ်သူတွေအတွက်အလောက်ကန်ရဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။ဒါပေမဲ့တရုတ်နိုင်ငံကစားတောက်ဆိုင်လုပ်ငန်းတစ်ခုကအဲ့ဒီနားမကြားတဲ့သူတွေကိုရွေးပြီးတော့အလောက်ခန့်ထားပါတယ်။ဒီစီးပွားရေးလုပ်ငန်းကိုတော့မတန်ဆွမ်းသူစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှိတူကစတင်တည်ထောင်လိုက်တာဖြစ်ပြီးအခုဆိုရင်သူ့ရဲ့စားတောက်ဆိုင်လုပ်ငန်းဟာတရုတ်နိုင်ငံတဝန်းဆိုင်ခွဲ20ကျော်အထိဖွင့်လိုက်နိုင်ပြီဖြစ်ပါတယ်။ Hotpot ဟာမြန်မာနိုင်ငံမှာလိုပဲတရုတ်နိုင်ငံမှာလည်းရေပန်းစားလူကြိုက်များတဲ့အစားအစာတစ်ခုဖြစ်ပါတယ်။အဲ့ထက်ကမှချုံချင်း hotpot ဆိုင်ဟာနာမည်ကြီးဆိုင်တစ်ခုဖြစ်ပါတယ်။ဟိရပူပူဆက်ဆက်တဲ့ကိုအသေးရက်တွေအသားတွေထည့်ပြီးစားခြင်းဟာစောင့်ဝံဒီမှာခန္ဓာကိုယ်ကိုနှွေးထွေးသွားစေပါတယ်။နာမည်ကြီးလူစီကားတဲ့စားတောက်ဆိုင်တွေမှာဇပွဲတွေကိုခေါ်ရတာဟာလည်းအင်မတန်ခက်ခဲကြံ့ကြာလေးရှိပါတယ်။ဒါပေမဲ့အခုတင်ပြပေးမယ့်ဆိုင်ကတော့တခြားဆိုင်တွေနဲ့နည်းနည်းကွာခြားမှုရှိပါတယ်။ဒီဆိုင်ကဇပွဲတွေအားလုံးဟာလည်းနာမကြားတဲ့သူစကားမပြောတတ်တဲ့သူတွေကြီးပဲဖြစ်ပါတယ်။စောင့်ရင်းဟာဒီစားတောက်ဆိုင်အဲ့ဂျိုဌာနကမန်နေဂျာပါ။ဒီမှာအနေနဲ့ဒီဆိုင်ကနားမကြတဲ့ဇပွဲတို့တွေနဲ့လွန်ခဲ့တဲ့6လလောက်ခရဲကအလုပ်အတူတူတွက်လုပ်နေကြတာဖြစ်ပြီးအခုဆိုရင် sign language လို့ခေါ်တဲ့လက်ဟန်အနေထားနဲ့ဆက်သွယ်စကားပြောနေတတ်အောင်ကိုယ့်ဟာကိုယ်သင်ယူထားသူဖြစ်ပါတယ်
။အာ是因为我们的老总 本身他自己啊，我们刘松总裁自己也是残疾人。
怎么也三百些过来过啊？没单算的都是咯，这里面三道菜我都啥不要碰来打的。都个家带看呀，不要白白来送送多啊。今天没答应侬啊，我问你的阿龙大门路的这边，这三道菜侬呢？三年老路边的看嘛，那么家的这里，自家表我开开西的这里呢？三道菜这这口口，那汤三年中啊，都啥不要碰来打哇？
格把中啊，那么家的都也对叔叔帮。但当我超市老细的路 ，WHO 格把咱们也普及个看板差别，阿里一天个俺也看侬老下，丢那个俺撇的路手把的，是外头咱刚好下来，第三道菜嘛弄的啦，超了老细把的，都买了六包干麦，上瘾个，这排路拿来俺都表达的个，那还那天呢，实在是卡表的你呢，把它变白把的。
点菜，他说欢迎客人，然后。客人来了，给客人拉一张座，然后点菜。
先看一下我表的，怎么如果爱的这个做做的，比如都是台面这个靠大边的，啥子啊？偶尔一个来
看的，那里老样了吧的。啥子啊？你买来看嘛嘞？都是什么系的？偶尔买来吃，可乐可乐的苦果，你来用没？偶尔要来一撮那个，是泡沫了嘛？把它的图标来把那一个的先，都个吃白吧的。这个路偶尔买来你嘛拿来木来多个人嘞，拉啥的都是你嘞，啥的也比如新表路也吧的。大伯妹，阿弟你个，阿咩人阿路撇到了，唔好把握。
啊，客人说什么你不知道啊？啊，客人说什么他们可能自己就不知道。
先看一下我表嘞，这个路啥东西瑞表啊？我昨天呢拿么来呢？拿家嘞都是一个过年张罗也完嘞嘞。还抽的片所以在几月会拿来看嘛？过年啊不表留着把嘞嘞，把路来说的，在几月都是个，都是爷爷啥个在看的账，刚刚没面家伢来对，还开开洗的把嘞嘞。
那哈那天呢，十多是个表你个，十分啥的都是一对嘞。啊，轮你呢，啊，面顶来啊，啥道上一对个那样包嘛，有包那个，给他背把嘞。这去年的嘛，所以嘞，那一日的那个啥，本来那一西边说的天气大个，那哈那天呢。那一那那一都那一也说比如啊，出天给大人呢，别打他吧嘞。这就是外头这个嘞，拉萨嘞，都这个，那哈那他呢，自家表的你啊，做你这个，中一中的路天别来是吧嘞？那么家嘞都他妈，啥子也买嘞卡，啊，什么别木嘞，其他别买嘞，第三嘛拉萨嘞都这个，那么家嘞都这个，古今啥比，哪来木别的家嘞叫，啊啥啥个，每一些也啥的家嘞叫，啥东都爱得嘞哈，抵抗比谁些的家叫，上瘾啊，表吧嘞。三道山边个经营是外头的哈，那么家的都的，虽然我们地大吧不，但讲嘞，山内要得哈，山东都的个安安锻炼细胞嘞。闽南中呢，都地赛马拉萨的理想下来，土里土土吧呗。山内要嘛是外头的哈，那么家的都的，虽然我地细锻炼吧。
刚开始的时候，我觉得稍稍是有一点跟别的饭馆点菜不太一样，因为我不知道他们是聋哑人，但是。
啥玩意嘛咯，多多开开卖部门，就能听见了啊。把皮路来说咯，这查啥道生意呢？楼王们都不的。第三个是外头的，南门家务是他们表达不出来，就能对面他务。多多你呢，南门家务是他们表达不所谓没嘞 ，professional 生生。多多老师也是了个，转转转转，老多家了个对呀咯。是他们表达的，南门家的比较，实在也开开的说来嘞，急急忙忙么起来包，阿龙搞嘛嘞。
Lucy Gare Nileza Sara Chin Jodore Kamara, Wanani Hale, Tru Nileza Sabo de Pinsinabare, Tru Nileza Sabi de Kamara, Nizin Lonija, Siwe Ami, Sango Piana Jabare. I did see what we're doing Wanani, say that Dutcher, Lehan Neitane, Setu Piosur and Nine, Yisata at the Chingo, Alan Wine So Jabare. Namajatu, Matan Santu, a two putada, Satau Sandy, a little one anigo, where you check Cantara, Satau Sandy, Angaka Mounturi, being telling Amazonile, Namajatu, a two season tare, Yomintanya, Danlun Tanaba, Shinibi Pipare. Sankai Hogaro, Computane load that low, Chidele that dancing at low, Pajisore at low, Sarago loaning at Tangajine, Tumba, Miai Shida Lupiobare. Tabime. Tuma ane ne kuche ma aloka inti tija shini de sobe me le zabwero jibe tata lo malo chen bulo soba de. Tuma ane ne kobaan a tezaan li tiku punye ne jang zagabiyan zao nye ngata sin pyo ba de. Sankai hao ane ne lin le tapyong ne myoji piaji ma amye ne tu du pipo eme jiji mene tu du pipa de. Tabi me le loroze ma ro nyaza saje ni labi mo turu alung adi itwe pinsin ja ro ma pipa de.
ူဇော်ဝင်းနိုင်စီစဉ်တက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်အောင်ပါ။အခုတစ်ပတ်တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်မှာမတ်လအတွင်းအမေရိကန်ပြည်တော်စုမှဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရက်ဒီအကြောင်းကိုတင်ဆက်ပေးမှာပါ။အမေရိကန်ပြည်တော်စုမှထုတ်ဝေတဲ့ African American တွေရဲ့ပထမဦးဆုံးဂျာနယ်ဒုတိယကမ္ဘာစစ်အတွင်းထိန်းသိမ်းရေးစခန်းတွေမှာရွှေ့ပြောင်းနေထိုင်ကြရတဲ့ဂျပန်အမေရိကန်တွေအကြောင်းတွေမှာပါဝင်ပါတယ်။စီစဉ်တင်ဆက်သူကိုအောင်နဲ့တူမက်ခွာညူကကူညီတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်အစီအစဉ်ကိုတော့ Freedom's Journey အကြောင်းနဲ့စလိုက်ကြစလာမက်ခွာညူရေလွတ်မြောက်ရေးဂျာနယ် Freedom's Journey ကိုနယူးယောက်မြို့မှာ1829ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမဦးဆုံးလူမဲပညာတတ်တယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလွတ်မြောက်ရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှာရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိဘက်ချန်းကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲ2,000ကျော်အတွက်ဖြန့်ချီပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်
။သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့ဆိုးရွားတဲ့ကျွမ်းစနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်African American တွေအတွက်ပညာရေးဟာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပ
ါ။လူမျိုးရေးချာနဲ့ထုတ်ဝေသူ John Ruswam ဟာနောက်ပိုင်းမှာလူမဲ American တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့ Liberia မှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီး Liberia ဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်။
ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်။1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှနေထိုင်ကြတဲ့ဂျပန်နွေဘွားသသိန်း2000လောက်ကိုအမေရိကန်ဆိုရကအာဒမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်ကျွန်းကပလဲစိတ်ကန်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခတ်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပ
ါဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖျက်လွတ်ဖျက်ဆီးလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှနေထိုင်ခဲ့ရဘူးပါလေဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိန်းသိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ
် When the Japanese government attacked Pearl Harbor they attacked me
ပလဲစိတ်ကန်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမသင့်တော်ပါဘူးဒါဟာနိုင်ငံတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နတာကပြောသွားတာပါအောက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နတာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြေးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ပုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ
်။1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6,000ကိုဒေါ်လာ2,000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပြည်မလွှတ်တော်အစအဦးနာမှာလည်းဂျပန်အမေရိကန်အထိတ်မှတ်နေရာတစ်ခုကို2,000ပြည့်နှစ်မှာစောက်လုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လည်းရည်ရွယ်စောက်လုပ်ထားတာပါ
ဒါနဲ့ဒီနေရာမှာကျွန်တော်ကြည့်ခဲ့မှုရဲ့မှတ်တမ်းရုပ်ရှင်အကြောင်းကိုကြုံကြိုက်လို့ပြောပြပါရစေမခွာညိုရေတကယ်အဖြစ်မှတ်တမ်းဆိုတော့ကြည့်ရတာကြည်ခွဲစရာလဲကောင်းကြည်နူးစရာလဲကောင်းပါဗျာ
ဘလို့အကြောင်းနေများလဲကိုအောင်အောင်ရေ
ဒီလိုပါအဲ့ဒီကာလတွေမှာလူငယ်ဘဝနဲ့အမေရိကန်နောက်ဘက်ကျန်းကဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာနေထိုင်တဲ့ဂျပန်လူမျိုးတစ်ဦးဖြစ်တဲ့ဂ ဂျမီမီရီကတနီယာအမေရိကမှာမွေးခဲ့ပြီးပကြီးပညာနဲ့ဘဝကိုရည်တည်ဖို့စိတ်ထက်သန်နေသူတူဦးလည်းဖြစ်ပါတယ်။အတူချုပ်ပြောရရင်တော့သူနဲ့သူမိသားစုအပြင်ဂျပန်တွေတော်တော်များများထိန်းသိမ်းရေးစခန်းတွေမှာနေခဲ့ရခြင်းမှာသူတို့ရဲ့နိုင်ငံသားဖြစ်မှုလည်းပြပြခဲ့တာပါ။အဖြစ်ကဆိုးပုံများပြောရရင်ဒုတိယကမ္ဘာစစ်ပြီးတဲ့အထိသူတို့ကိုပြန်လွှတ်မပေးခဲ့ပါဘူး။ကယ်လီဖိုးနီးယားနဲ့တက္ကသကထိန်းသိမ်းရေးစခန်းတွေမှာမစ္စတာမီရီကတန်နီနေထိုင်ခဲ့ဘူးပြီးနယူးဂျာစီမှာရှိတဲ့ထိန်းသိမ်းရေးစခန်းကအလုပ်ယုံတစ်ခုမှာဆိုရင်လဲတရက်ကို12နာရီလောက်အလုပ်လုပ်ရတဲ့အပြင်တပတ်ကို600တောင်လောက်ရပါတယ
်တရက်ကို8နာရီတပတ်ကို40လောက်ရတာဟာရေပုံရသတ်မှတ်ထားတာဆိုတော့ဒါကတော်တော်များတဲ့အလုပ်ချင်းလို့ပြောရမှာပေါ့နော
်ဟုတ်ပါတယ်ဗျာဒီလိုမျိုးအဖြစ်တွေကြုံနေပေမဲ့ဝိန်းကောလင်းဆိုတဲ့စိတ်ကောင်းရှိတဲ့ရှေ့နေတယောက်လို့ပြောရမှာပေါ့ဗျာသူကဒီဖန်စီထိန်းသိမ်းခံထားရတဲ့ဂျပန်အမေရိကန် 9,000 လောက်လွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးခဲ့တာကြောင့်1948ခုနှစ်မှာတော့ဒီဖန်စီခံရသူတွေလွတ်မြောက်လာခဲ့ပြီးနောက်1950မှာဂျမီမီရီကတန်နီယာသူစိတ်ဝင်စားတဲ့ပကြီးပညာနဲ့ရည်တည်ဖို့ကြိုးစားမယ်ဆိုတဲ့စိတ်ကူးနဲ့နယူးယောက်ကိုပြောင်းလာခဲ့ပါတယ်
အဲ့ဒီအချိန်မှာသူကနိုင်ငံသားပြန်ဖြစ်နေပြီလား
လွတ်လာပြီးချိန်မှာနိုင်ငံသားတော့ပြန်မဖြစ်သေးပါဘူးဒါပေမဲ့လွတ်လွတ်လပ်လပ်သွားလာနေနိုင်တဲ့မစ္စတာမီရီကတန်နီယာအမေရိကန်အရှေ့ဘက်မှာရှိတဲ့မြို့တွေတစ်မြို့နဲ့တစ်မြို့ကူးပြီးနေလိုက်တာ1959ခုနှစ်မှာသူ့ကိုနိုင်ငံသားအဖြစ်ပြန်အသိအမှတ်ပြုတာကိုတက်ဆိုင်ရာကဘယ်ကိုအကြောင်းကြားပေးရမှန်းမသိအောင်ကိုဖြစ်ခဲ့တာပါအဲ့ဒီတော့သူလဲသူ့ကိုယ်သူနိုင်ငံသားဖြစ်နေပြီဆိုတာကိုမသိဘဲဒီလိုပဲနေရင်1980လောက်မှာနေစရာမရှိတဲ့အခြေကိုရောက်ခဲ့တာပေါ့ဗျာအဲ့ဒီအချိန်ကလေးကမစ္စတာမီရီကတန်နီယာနယူးယောက်မြို့ကအနုပညာရှင်တွေပေါ်တဲ့ဆိုဟိုအရက်ကလမ်းဘေးပလက်ဖောင်းပေါ်မှာနေရင်ပကြီးတွေဆွဲတော်တာပဲဗျို့
ဘလို့အမျိုးသားပုံတွေဆွဲခဲ့တာလဲကိုအောင်ရဲ့သူ့ပကြီးတွေကလူစိတ်ဝင်စားမှုရှိကြရဲ့လား
သိရှိတာပေါ့ဗျာအဲ့လိုရှိလို့လဲသူ့ဘဝပြောင်းလဲခဲ့ပါတယ်သူကကြောင်ချစ်တတ်တော့ကြောင်ပုံတွေနောက်သူနေထိုင်ခဲ့ရတဲ့စခန်းပုံတွေပုံနံကြောင့်မီးလောင်နေတဲ့ပုံတွေကိုလည်းဆွဲခဲ့ရတာကနေဆိုဟိုမှာပဲနေပြီးဒီပုံတွေကိုစိတ်ဝင်စားသူမှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့လင်ဒါဟက်တန်ဒော့ဖ်နဲ့မိဆွေဖြစ်ခဲ့ပါတယ်ဒီမျိုးသမီးကမစ္စတာမီရီကစ်တန်နီဆွဲတဲ့ပုံတွေကိုကြည့်ပြီးဒီအဖိုးအိုရဲ့ဘဝကိုစိတ်ဝင်စားခဲ့တာပါပထမတော့ဒီလိုပဲနေစဉ်ဘဝမှာကြုံရတဲ့အခြေအနေတစ်ခုအဖြစ်လို့သာအမှတ်တမဲ့နေပေမဲ့လင်ဒါဟာနောက်ပိုင်းမှာဒီအဖိုးအိုမီရီကစ်တန်နီအတွက်ကူညီရည်တည်ပေးခဲ့သူတဦးဖြစ်ဘယ်ပုံရောက်လာခဲ့တယ်လဲဆိုတာကတော့အခုကြားခဲ့ရတာကတော့ 9/11 လို့သိကြတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းကမ္ဘာကုန်သွယ်ရေးအဆောက်အုံတွေကိုအကြမ်းဖက်သမားတွေကလေရင်နဲ့တိုက်ခဲ့တော့ငါပါဒီအဆောက်အုံပောက်ကွဲတာပြိုကျတာကနေထွက်လာတဲ့မိဂိုတွေအစိမ့်ငွေတွေဟာဆိုရင်လဲတိတ်မလန့်မကန်းကဆိုဟိုအရက်ထီရောက်လာပြီးလမ်းဘေးမှာချောင်းတဟိုးဆိုးနေတဲ့အဖိုးကိုမမြင်ရတဲ့အစုံလင်ဒါဟာအဖိုးမေရီကတန်နီကိုသူ့အိမ်ကိုခေါ်လာခဲ့ပါတယ်ချုပ်ပြောရရင်တော့အဲဒီကမှတဆင့်လူမှုဖူလုံရေးနဲ့ဆက်သွယ်မိရာကနေမစ္စတာမေရီကတန်နီယာနိုင်ငံသားဖြစ်နေခဲ့တယ်ဆိုတာကိုသိလိုက်ပြီးတဲ့နောက်ဇက်သိန်းကန်းကတော့လှလှပပအဆုံးသတ်ခဲ့တယ်လို့ပြောရမှာပေါ့ဗျာ
ဘာတွေဖြစ်ခဲ့သေးတယ်ဆိုတာကိုဆက်ပြောပါအောင်ကိုအောင်ရေ
2002ခုနှစ်မှာအဖိုးမေရီကတန်နီအတွက်ထောက်ပံ့ရေးတွေနေစရာတွေကိုလူမှုဖူလုံရေးကစီစဉ်ပေးခဲ့ပါတယ်အဲဒီနှစ်မှာပဲအနည်း60ကျော်ကွဲကွာခဲ့တဲ့သူ့အမနဲ့လည်းပြန်ဆောင်ခွင့်ရခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ကိုလည်းသွားလည်ခဲ့ပါတယ်ဗျာအဖိုးမီရီကတန်နီကတိုကျိုအွန်ဒူးဆိုတဲ့တခြင်းကိုဆိုပြခဲ့တာပါသူဟာပကြီးတယ်မဟုတ်ပါဘူးတခြင်းဆိုတာကိုလည်းဝါဒနာပါပါတယ်အဖိုးကိုအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကတော့ The Cats of Mary Kittany ဖြစ်ပါတယ်ဗျာ
တူတာဆောင်လေအမေရိကန်တခွင့်အစီအစဉ်ကိုနားဆင်ကြရတာပါ VOE အမေရိကန်အတန်ရဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ကမ္ဘာတဝန်းမှာ HIV/AIDS ရောဂါပိုးရှိနေသူခန့်မှန်းခြေ 35.3 သန်းလောက်ရှိပြီးအဲ့ဒီအထက်မှာ 3.2 သန်းလောက်ဟာအသက်15နှစ်အောက်ကလေးတွေဖြစ်ကြပါတယ်သူတို့တဲကအများစု97ရာခိုင်နှုန်းလောက်ဟာဆာဟာရာတဲကန္တရာတောင်ပိုင်းကအာဖရိကဒေသမှာနေထိုင်ကြသူတွေပါယောဂဘိုးဝင်နဲ့ဖြစ်ရဲ့ဆယ်ကူတဲက9ခုဟာကိုဝင်ဆောင်ချိန်ကာလမွေးဖွားချိန်ကာလဒါမှမဟုတ်မိခင်တို့တိုက်တာကနေတဆင့်ကူးစက်ခံရတာပါမွေးဖွားချိန်မှာကလေးရဲ့ခန္ဓာကိုယ်ခုခံအားစနစ်ဟာအပြည့်အဝမဖွံ့ဖြိုးသေးပါဘူးကျန်းမာတဲ့ကလေးဆိုရင်6လလောက်မှာအပြည့်အဝဖွံ့ဖြိုးပါတယ်အဲ့ဒီအရွယ်မရောက်ခင်အထိမှာမိခင်တို့မှာပါတဲ့ယောဂကာကွယ်တဲ့ပရိပစ္စည်းကကလေးရဲ့ခုခံအားကိုမြင့်တင်ပေးပါတယ်
HIV ယောဂါဘူးရှိတဲ့မိခင်တွေဟာတင်းတင်းလျောက်ပတ်တဲ့စီဝါကိုသုံးဆွဲရတယ်ဆိုရင်သူတို့ရဲ့ကလေးတွေကိုအန်ဒရယ်ကင်းကင်းနဲ့နှုတ်တိုက်နိုင်ပါတယ်။ဒါပေမဲ့ HIV ယောဂါဘူးရှိတဲ့မိခင်တွေယောဂါတိုက်ဖြတ်တဲ့စီဝါမရဘူးဆိုရင်တော့ကလေးတွေကိုယောဂါကူးစက်နိုင်တဲ့အန်ဒရယ်ရှိသွားပါတယ်။ HIV ယောဂါဘူးရှိတဲ့ကလေးတွေဟာမကြာခဏဖျားနာကြပါတယ်။နားနဲ့လေကြောင်းမှာပိုးဝင်တာ၊အဆုတ်ရောင်ယောဂါ၊စီလံကြောင်းပိုးဝင်တာ၊ဥနဲ့ဆိုင်တဲ့ယောဂါ၊အရေပြားယောဂါနဲ့အုံနောက်အမေးရောင်ယောဂါလိုကလေးအရွယ်မှာဖြစ်လေဖြစ်တာရှိတဲ့ယောဂါတွေကိုခုခံဖို့ခက်ခဲသွားပါတယ်။အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာ TB ယောဂါ၊ဝမ်ပြက်ဝမ်ရှော့ယောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဟာ HIV ယောဂါဘူးရှိနေတဲ့ကလေးတွေမှာအဖြစ်များတဲ့ယောဂါတွေပါ။ HIV ယောဂါဘူးရှိတဲ့ကလေးဟာယောဂါတားတဲ့ကုသမှုမရဘူးဆိုရင်မကျန်းမာတဲ့တန်တရားလည်းပြီးကျန်းမာရေးကိုနောက်ထပ်ထိခိုက်စေနိုင်ပါတယ်။မွေးဖွားစဉ်ဒါမှမဟုတ်မွေးစကာလမှာHIV ယောဂါဘူးရတဲ့ကလေးငယ်80ရာခိုင်နှုန်းဟာအသက်9နှစ်မပြည့်ခင်မှာပဲဆုံးပါကြရပါတယ်။ဒါကြောင့် HIV ဘူးရထားတဲ့ကလေးတွေကို ARDC နဲ့ဖြစ်နိုင်သမျှအမြန်ဆုံးစောက်ကူနိုင်ဖို့လိုပါတယ်။အဲ့ဒီဆေးကိုနေ့စဉ်တိုက်မယ်ဆိုရင်သွေးလမ်းကြောင်းထဲမှာ HIV ဘူးစုလာတာကိုတိတိတသာရှော့ချနိုင်ပြီးယောဂါကြီးထွားလာတာကိုအရှင်လျော့သွားစေပါတယ်။ဒါပေမဲ့လည်းစိတ်မကောင်းစရာကတော့HIV ယောဂါဘူးရှိတဲ့ကလေးငယ်24ရာခိုင်နှုန်းပဲ ARDC ကိုရကြတာပါ။ဒါကြောင့်လေ AIDS ယောဂါတိုက်ဖျက်ရေးအမေရိကန်သမ္မတရဲ့အရေးပေါ်အစီအစဉ် PEPFAR နဲ့ကလေးသင်ငယ်ရင်းနှီးမြှုပ်နှံမှုရန်ကုန်ငွေဖောင်ဒေးရှင်းတို့ပူးပေါင်းပြီး ACT လို့ခေါ်တဲ့ကလေးသင်ငယ်များရဲ့ HIV AIDS ယောဂါကုသမှုအရှိန်တိုးမြှင့်အစီအစဉ်ကိုစတင်လိုက်တာပါ။ဒေါ်လာ1,300ဆွဲမဲ့နှစ်နှစ်ကြာဒီအစီအစဉ်ကနေ ARDC ရမယ်ကလေးငယ်အရေးအတွက်နှစ်ဆတိုးတော့ဖို့ရည်ရွယ်ပါတယ်ဒီစီစဉ်ကြောင့်ကင်မရွန်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကင်ညာလီဆိုတိုမာလာဝီမိုဇမ်ဘစ်တန်ဇန်နီးယားဇမ်ဘီယာနဲ့ဇင်ဘာဘွေနိုင်ငံတွေကနောက်ထပ်ကလေးငယ်3သိန်းလောက်ဟာအရွယ်ရောက်တဲ့အထိအသက်ရှင်သန်နိုင်ပြီးသက်တမ်းပြည့်ကြမ်းကြမ်းမာမာနေထိုင်သွားနိုင်ကြတော့မှာပါသူတို့ရဲ့အိမ်မက်ကိုအကောင်အထည်ဖော်နိုင်မဲ့ကြမ်းမာတဲ့ကလေးတွေဟာအာဖရိကတိုက်ရဲ့အနာဂတ်ပါလာမယ့်ဆယ်စုနှစ်တွေမှာသူတို့နိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖို့အလौကန်အခွင့်အလမ်းတွေပေါ်လာဖို့အတွက်သာမကသူတို့မိသားစုတွေနဲ့လူမှုဝန်ဝိုင်းတွေလှုပ်ဆောင်ပေးကြမယ့်သူတွေဖြစ်ပါတယ်ခင်ဗျာ
။ American Soul ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့ American Soul ရဲ့အမြင်သဘောသားတာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းတောတာရှင်များကိုအသိပေးလိုပါတယ်။VOA American အသံကနေအင်ကာနီမနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်ဒီမှာကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်နိုင်ငံကိုရောက်နေတဲ့အာဖဂန်သမ္မတအရှရဖ်ဂန်နီနဲ့အစိုးရဘက်အကြီးအကဲအဗ္ဒူလာအဗ္ဒူရာလို့နှစ်ဦးဟာမေလန်ပြည်နယ်တွင်းကသမရရဲ့အပန်းဖြစ်စခန်းကမ့်ဒေးဗစ်မှာအမေရိကန်ထိပ်တန်းအရာရှိတွေနဲ့တင်းတင်းလာနေကတွေ့ဆုံခဲ့ပါတယ်။ဆယ်လင်းနေကြဖြစ်နေတဲ့အာဖဂန်စစ်ပွဲတွေကြောင့်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတဲ့ကိစ္စအရင်အာဖဂန်သမရဟာမစ်ခါဇိုင်းလက်ထက်ကတရှိခဲ့တဲ့ဆက်ဆံရေးအဆင်မပြေမှုတွေပြည်လည်စည်ရေးတို့ရည်ရွယ်ပြီးပြုတ်လုတဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊ကာကွယ်ရေးဝန်ကြီးအက်စတန်ကာတာနဲ့ဗန်နားရေးဝန်ကြီးဂျက်ကလူးတို့လည်းတက်ရောက်ခဲ့ကြပါတယ်။IS Islamic စစ်သွေးကြွတွေကအင်တာနက်ပေါ်မှာအမေရိကန်စစ်မှုတန်းတရားရည်ရဲ့နာမည်ကိုလိပ်စာဓာတ်ပုံတွေကိုတင်ပြီးတော့အမေရိကန်ပြည်တော်စုမှာရှိတဲ့ IS ကိုထောက်ခံသူတွေအနေနဲ့ဒီစစ်မှုတန်းတွေကိုတတ်ဖို့တိုက်တွန်းဖော်ပြချက်ဟာအချက်အလက်ပေါက်ကြားမှုကြောင့်ဖြစ်တယ်ဆိုတဲ့အရေးလက္ခဏာမတွေ့ရဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။အမေရိကန်စစ်မှုတန်းတွေရဲ့ Bay and ရဲ့ကင်းရှင်းမှုဟာအဓိကဦးစားပေးဖြစ်ပြီးတော့အချက်အလက်တွေကိုအသင့်တော်ဆုံးကာကွယ်သွားဖို့ကိုလည်းအမြဲတမ်းအမှုတန်းတွေကိုအားပေးခဲ့တာဖြစ်တယ်လို့ VOA ကိုအမေရိကန်ရရှိတွေကပြောပါတယ် IS Islamic စစ်သွေးကြွတွေအတွက်ရမုံငွေရှာပေးပြီးလူသစ်စုဆောင်ပေးနေတယ်လို့မတင်ကသူ၅ဦးကိုဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ဂျက်ကတာမျိုးစင်ဂျပွန်အရကနေသူတို့ကိုစနေနေ့မှာဖမ်းဆီးထိန်းသိမ်းလိုက်ခြင်းဖြစ်ကြောင်းအင်ဒိုနီးရှားဒူရဲချုပ်ကတနင်္လာနေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြောကြားလိုက်တာဖြစ်ပါတယ်သူတို့အမှုကိုစုံစမ်းဆဲဖြစ်ပေမဲ့သူတို့တွေဟာ ISIS အဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားကိုတွေ့ထားကြောင်းလည်းဒူရဲချုပ်ကပြောပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေမှာတဲ့တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆံမိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.